ာပါခင်ဗျာစနေညပိုင်းဒက်လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဒီဒက်လီလိုက်အစီအစဉ်ဆွေးနွေးမယ့်အကြောင်းအရာတော့ဒီတိုင်းသားလက်နက်ကင်မှုနဲ့ပြည်ရင်းညီညာရေးကိစ္စဖြစ်ပါတယ်မြန်မာနိုင်ငံဆိုလို့ရှိရင်တကယ်တော့ဒီလွတ်လပ်ရေးနဲ့အတူပြည်ရင်းစစ်ဟာတဘာတည်းပါလာတယ်လို့ပြောလို့ရပါတယ်အခုတော့ဒီတစ်လျှောက်လုံးမှာပဲဒီပြည်ရင်းစစ်ကိုလည်းရပ်တန့်နိုင်မှုအတွက်ဂျူပန်သူတွေအစိုးရဘက်ကရောတခြားဖွဲ့စည်းတွေကရောဂျာကန်ဖွဲ့စည်းကရောဂျူပန်သူတွေလည်းရှိပါတယ်ဒါပေမဲ့တိုက်ပွဲတွေကဇက်တိုက်ဖြစ်နေစေပါအခုဆိုရင်ပဲကချင်ပြည်နယ်မှာဒီလက်နက်ကင်လက်နက်တံတွေပြန်ပြီးတော့ကြားနေရပါတယ်အဲ့တော့ဒီအခုဆွေးနွေးပွဲမှာကျွန်တော်တို့ကဒီတိုင်းသားလက်နက်ကင်လှုပ်ရှားမှုတွေနဲ့ပြည်ညင်းညင်းအလားလားအခြေအနေကိုဆွေးနွေးမှာဖြစ်ပါတယ်ခင်ဗျအဓိကပါဝင်ဆွေးနွေးပြဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်၃ဦးကိုဖိတ်ခေါ်ထားပါတယ်ပထမဆုံးတဦးကတော့ဥတ္တမောင်တန်းဖြစ်ပါတယ်တင်ပေါ်ကမဂဇင်းအေဒါဟောင်းမှာလက်ရှိအဖြစ်လည်းဒီမြန်မာနိုင်ငံလူမှုစီးပွားဖွံ့ဖြိုးရေးဘူဌာနမှာကြီးတန်းသုတေသီဖြစ်နေဆောင်နေသူတူဖြစ်ပါတယ်နောက်တဦးကတော့ဒီပွင့်လင်းလူဖွဲ့စည်းတွေကိုဒီမြန်မာနိုင်ငံတန်တန်တလျားမှာလိုက်လံဖော်ဆောင်လှုပ်ရှားနေတဲ့ဒီကောင်းဆောင်တူဖြစ်တဲ့ကိုမင်းစရာဖြစ်ပါတယ်သူက88မျိုးဆက်ចောင်းသားကောင်းဆောင်တူလည်းဖြစ်ပါတယ်နောက်တူကတော့ဒီကချင်သတင်းအေဂျင်စီကအဲ့ဒါကိုနော်ဒင်းဖြစ်ပါတယ်သူကတော့ဒီကချင်ကိစ္စနဲ့ပတ်သက်လို့အဓိကထားမိမြန်မှုတော့ကျွန်တော်ဖိတ်ခေါ်ထားတာဖြစ်ပါတယ်အဲ့တော့ကျွန်တော်အရင်ဆုံးဒီဆရာဦးတင်မောင်တန်းလေးလိုက်ပေါ်မှာရှိမှထင်ပါတယ
်ဆရာ
ဟုတ်ကဲ့ဆရာဦးတင်မောင်တန်းလက်ရှိမြန်မာနိုင်ငံအခြေအနေပါအခုလက်ရှိနောက်ဆုံးအခြေအနေမှာတော့ခုနကကျွန်တော်ပြောသလိုပါပဲပြည်သူညီညွတ်ရေးအတွက်တိုင်းသားလက်နက်ကင်လှုပ်ရှားမှုတွေနဲ့စစ်စနစ်နိုင်ဆွေးနွေးမှုတွေကတောက်လျှောက်လို့ရှိခဲ့ပါတယ်အရင်စစ်ဆူရကာလာတွေမှာလည်းရှိခဲ့ပါတယ်လုတ်ခဲ့တာတွေလည်းရှိပါတယ်အခုလည်းလုံနေဆောင်နေစေဖြစ်ပါတယ်ဒါပေမဲ့တချို့နေရာမှာအောင်မြင်မှုတွေလည်းကျွန်တော်ကြားနေရပါတယ်အဲ့တော့တကယ်တမ်းဒီပြည်ရင်းညီညာရေးလုံနိုင်မဲ့အခြေအနေအလားအလာပေါ့လက်ရှိမြန်မာနိုင်ငံနိုင်ငံရေးစနစ်အခုရှိနေတဲ့နိုင်ငံရေးစနစ်ဖွဲ့စည်းပုံအရပဲဖြစ်ဖြစ်လွှတ်တော်အခြေအနေအစိုးရအခြေအနေပဲဖြစ်ဖြစ်ညီညာရေးပေါ်ဆောင်နိုင်မဲ့အလားအလာပေါ့ဦးတမောင်တန်းဘယ်လိုယူများယူဆမိပါလဲခင်ဗျအလ
ားအလာတော့အများကြီးရှိတယ်လို့ထင်ပါတယ်ဒါပထမဆုံးတစ်ချက်ကတော့အဖက်စလုံးကတိုင်းပြည်အနေနဲ့ပြောလို့ရှိရင်တော့ပဋိပက္ခကိုပန်းနေပြီပေါ့နော်နေပေါင်းရာစုဝက်ချော်ချော်လောက်ကျွန်တော်တို့ပြည်တွင်းစစ်ထဲမှာနေခဲ့တာဆိုတော့အခုချိန်ကတိုင်းပြည်အနေနဲ့ဖွံ့ဖြိုးတိုးတက်ရေးကိုသွားမယ်အခြေအနေဖြစ်တယ်ဆိုတော့နှစ်ဖက်စလုံးကလည်းသဘောပေါက်ကြလိမ့်မယ်လို့ထင်ပါတယ်အဲဒါကြောင့်မို့အချို့အနေနဲ့ကလည်း2014မှာနော်ကျွန်တော်တို့တိုင်းသားတွေအားလုံးပါဝင်တဲ့ဒီရွှေနေဝဲကြီးတစ်ခုလုပ်မယ်လို့ပြောထားတာရှိပါတယ်ဆိုတော့လက်ရှိအချိန်မှာလည်းအဖွဲ့တော်တော်များများနဲ့အပြစ်ခတ်ရစေရထားပြီဆိုတဲ့အခါကျတော့အဲ့ဒီရွှေနေပွဲကြီးတော့ဖြစ်ပေါ်လာနိုင်မယ်လို့ကျွန်တော်ထင်ပါတယ်အလားအလာရှိတယ်မျှော်လင့်နိုင်တယ်လို့ကျွန်တော်တို့ယူဆပါတယ
်ဟုတ်ကဲ့ရင်းစစ်ဆိုးကကာလမှာတော့ဒီဖွဲ့စည်းပုံရဲ့ဘာရဲ့ခိုင်မာမှာမရှိတဲ့အခါကျတော့ဒီလူကြီးလူဟိုကနေပဲစကားပြောခဲ့ကြတယ်အပြစ်ခတ်ရစေရလုပ်ခဲ့ကြတယ်ဒါပေမဲ့ငငယ်ဆွေးနွေးမှုတွေကိုနောက်ပိုင်းမှာလုပ်မယ်လို့ပြောခဲ့ကြတာရှိတယ်လीအဲ့တော့အခုအနေထားမှာကဖွဲ့စည်းပုံအခြေအနေကတော့ဘယ်လောက်ထိဟိုအဲ့ဒီညီညာရေးလုပ်ငန်းစီတွေအတွက်ဘယ်လောက်ထိအခွင့်အလမ်းပေးနိုင်လဲခင်ဗျအ
ဓိကဖွဲ့စည်းအုပ်ချုပ်ပုံအခြေကဥပဒေနဲ့ပတ်သက်ပြီးပြည်ရင်းညီညာရေးကိစ္စဟာအဓိကကြားနေလဲဆိုတာကတော့အားတပိုင်ဖွဲ့စည်းကလည်းသဘောတူထားတယ်လို့ကျွန်တော်ထင်ပါတယ်သူတို့အတိအမှတ်ပြုထားတယ်လို့ကျွန်တော်သိရပါတယ်အဲဒါကြောင့်ဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာချက်တွေပြုကြောင်းလဲမလဲဆိုတာကကျွန်တော်ဆွေးနွေးရမယ့်ကိစ္စပါအဲ့ဒီလိုပြောကြတဲ့အခါမှာတချို့လည်းဖွဲ့စည်းပုံချီအောင်ဥပဒေကိုမပြောင်းလဲပဲနဲ့ဘိုးချုပ်ကံမှုကိုချော့ချနိုင်တဲ့အုပ်ချုပ်ရေးနည်းလမ်းတွေနဲ့လည်းတွားလို့ရမယ်လို့ထင်ပါတယ်။ဒါတော့အခုချိန်ထိတော့ကျွန်တော်တို့တိတိပပပဲချက်တွေဟာဖွဲ့စည်းပုံချုပ်ပုံချီအောင်ဥပဒေမှာပါရှိတဲ့ပဲချက်တွေဟာပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာကိုပြောတာဆိုတာတော့အခုချိန်ထိနည်းသေးတယ်ပေါ့နော်။ဆိုတော့ပြရပါတယ်ဒါအတိုက်ဆံဘက်ကရောတော့ပေါ့။အဒီချက်ကကျွန်တော်တို့ပြောဆိုဆွေးနွေးကြတာလေတော့အဲ့ဒီပြီမတွေ့ရသေးပါဘူးဆိုတော့ရေဘူးကအားဖြင့်တော့ဖက်စည်းပုံခြေကဥတွေကိုကြောင်းလဲရမယ်ဆိုတာကတော့ဒါအစိုးရရောအတိုက်ခံရောဒါတိုင်းသားဖွဲ့တွေရောဒါနားလည်ချပြီးသားလို့ကျွန်တော်တို့ဒီလိုပဲယူဆပါတယ
်ခုလေလိုင်းပေါ်မှာလက်တော့ဒီပွင့်လင်းလူဖွဲ့စည်း88မျိုးဆက်ကြောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမင်းစရာလည်းလေလိုင်းပေါ်ရောက်နေပါပြီကိုမင်းစရာဆိုလို့ရှင်လည်းဒီတိုင်းသားလူမျိုးခေါင်းဆောင်တူလည်းဖြစ်ပါတယ်ကိုမင်းစရာကြားရမယ်ထင်ပါတယ်ခင်ဗျ
ဟု
တ်ကဲ့ကိုစရာကြီးအခုဒီလက်ရှိသွားနေတဲ့ပြည်ရင်းညီညာရေးလုပ်ငန်းတွေပေါ့နော်လက်ရှိအခုအစိုးရအသက်လက်ထက်မှာလုပ်တဲ့ကိစ္စပါအရင်တော့အစိုးရလက်ထက်စစ်စိုးရလက်ထက်မှာတော့ဆွေးနွေးမှုတွေအပြစ်ခတ်ရစဲမှုတွေလုပ်ခဲ့တယ်အခုအစိုးရလက်ထက်မှာတော့ဖွဲ့စည်းပုံနဲ့အပြစ်ခတ်ရစဲတွေလုပ်တယ်တော့တစ်ဖက်မှာမပြေလည်တာတွေလည်းရှိသေးတာပေါ့နော်အဲ့တော့သွားနေတဲ့ကိစ္စကပြည်ရင်းညီညာရေးအတွက်ဘယ်လောက်ထိလမ်းစမြင်ရပြီလို့ယူဆရလဲ
ကျေးဇူးပါကျွန်တော်လည်းအဲ့ဒီပြင်းရေးရေးကိစ္စဆိုတဲ့အကြောင်းကိုပြောမယ်ဆိုတဲ့ခါကနေကျွန်တော်တော်တော်လေးစိတ်မကောင်းဘူးပြတယ်လားဘာဖြစ်လို့လဲဆိုတော့ကျောင်းတော်မြန်မာနိုင်ငံမှာဘာဖြစ်လို့ပြည်သူရေးရေးမရမှာလဲရအောင်ရမှာလဲဗျာအဲ့လိုရဖို့တော့လေမျိုးစုံနဲ့ 你把我们俩抓就抓给抓的你他说那我就没压力了反正我没压力了就那面就要没了他说哎呦人家都没压力了就那表白了反正就说就那面完了你还要当满呀人家就说被查的当满呀但是我也听不来了反正就说搞我他说你后面马上了去干你傻逼了就那面完了你还妈必须得来看你哪里看看哪里把他逼着走啊跑过来逼着给你有卡的把买脚的地上开的地上是什么奶奶你去开路的那个路的去的是什么奶奶的哎呀怎么是你高度的那个时候人家要的是你啊怎么该人家亲亲的啊反正我们人家买了嘛的人家人家那个人家地上去的是你把那个地上我们也麻烦了这个不高睡不高这个是扣到标准的人家也地上不对你有没有走的这个我们中沙的中沙的这个标准标准把这个这个标准拿到我说这扣给你没办法那老五让你把看啥地啊这老五让你看啥嘛的这个你妈人家哪里阿龙的这些楼梯的人家的
ရမယ်လို့ပဲကျွန်တော်မြင်ရပြ။ဟုတ်ကဲ့ကိုစီအိုင်အဲ့မှာတစ်ချက်မေးချင်တာခုနကတမိုင်းကိစ္စပါနှလုံးသားနဲ့ခန်းစားကြည့်ပါဆိုလို့တမိုင်းကိစ္စကဘာပြောတိုင်းသားတွေရဲ့ identity နဲ့လည်းပတ်သက်ပါတယ်အဲ့တော့တမိုင်းကိစ္စနဲ့ပတ်သက်ပြီးဥပမာဆိုလို့ရှိရင်ကိုစီကဟိုတိုင်းသားတွေဘက်ကမချီမလဲဖြစ်နေတာဘာများရှိလဲခင်ဗျာဥပမာထားပြီးပြောရင်ကျွန်
တော်ပြောမယ်ဗျာရှင်းရှင်းလေးပါပြည်လုံးကြီးလားခန်းတော့အခုကျွန်တော်တို့ခင်ဗျားတို့မြင်ရတဲ့ပြည်တော်စုမြန်မာနိုင်ငံဆိုတဲ့ဒီပုံကြီးပြောခဲ့ပေါ်ခဲ့တာပါအဲ့ဒါနဲ့ဒီလိုရောပေါ်ခဲ့တာလေ။ကျန်တဲ့ပမာရရွေးတဲ့ကျန်တဲ့တိုင်းရင်းသားတွေကိုပိုင်ခံစားခွင့်နဲ့ကိုပိုင်စက်ဖန်ခွင့်တွေကျောက်ဆုံးခဲ့တယ်လေဗျာ။ကျွန်တော်ပြောမယ်နော်။ကျွန်တော်တို့ရဲ့အမျိုးသားကောင်းဆောင်ပြီးကိုစောင့်ကပြောတဲ့စကားကိုကျွန်တော်ကိုးကားပဲဗျာ။ဒီကလေးကျိုးလေခင်ဗျားတို့ကမဖြစ်ဖြစ်ရှင်မူတဲ့။ထောက်တူပဲပမာကျိုးလေမဖြစ်ဖြစ်ရှင်မူတဲ့။ဒီလိုကလည်းစကားလေညာကျွန်တော်တို့တိုင်းရင်းသားတွေအဲ့တော့ရုံခဲ့ကြတယ်လေအားကိုးခဲ့ကြတယ်လေအခုတော့တကယ်ချစ်နေပြီလားအဲ့တော့ကျွန်တော်ပြောချင်တာကမျိုးစုကြီးတွေပါမိသားစုစိတ်ထဲမှာစဉ်းစားပါဗျာမောင်လာတယ်ဗျာမိအကိုတွေဗျာတမိခဲကနေပြီးတော့တမိဝါးခဲကဘယ်ပေါ်လာလဲမောင်လာစားခြင်းနေဗျာအဲ့တော့တမိဒီလိုမျိုးဘာဖြစ်လို့မပြီးနိုင်ရတာလဲ
ဟုတ်ကဲ့မပေးနိုင်အောင်ဆိုတော့ဘာအတိကလူလာတာလဲခင်ဗျာတိုင်းသားတွေရဲ့ဟာကိုပြောမယ်ဆိုရင
်ကျွန်တော်တို့တောက်ချောက်ပြောခဲ့တဲ့စကားရှိပါတယ်မြန်မာနိုင်ငံလားလို့ကျွန်တော်ပြောလိုက်မယ်ဆိုရင်တိုင်းလားအားလုံးပါလာတယ်တိုင်းလားအားလုံးနေပတ်သက်ပြီးတော့ဓာတ်လူမျိုးစုတွေကိုပါညှဆန့်ခွင့်လေဗျာကိုကကြမှာကိုဖန်ပြီးခွင့်လေဗျာဒါတွေကိုအခုပြောတာမဟုတ်ဘူးလေကောင်းကောင်းလေးမောင်ချောက်ချေကြော်ကလေးကပြောလာခဲ့တာလေအဲ့လိုမျိုးပြောခဲ့တယ်အဲ့လိုမျိုးလည်းနှုတ်ကြော်လည်းပြောတယ်ဒါပေမဲ့လက်တွေ့မှာကအခုရှင်းမဖြစ်တာပဲသူကျွန်တော်ရတယ်လို့ပြောရမယ်ဆိုရင်တခြားတိုင်းရင်းသားတွေတောင်းဆိုနေတာကဒီနယ်ခွဲထွက်ဖို့အဲ့လိုတိကျနေတာထူတော်ဖို့တခုမပြောနေတာမဟုတ်ပါဘူးတိုင်းရင်းသားအားလုံးနဲ့ကိုယ်ကကြမှာကိုခံပြုနေတယ်အဲ့လိုမျိုးသူရရှိရေကိုပြောဆိုနေတာလေအဲ့တော့ဘာလို့လဲလို့ဆက်နိုင်ရတာလဲဒါကိုကျွန်တော်ဘလို့မတော်နားမလည်နိုင်ဖြစ်နေတာပါ
ဟုတ်ကဲ့ပါကိုစီရီနောက်ပိုင်းမှာကိုမစီရီနောက်ပိုင်းမှာလေလိုင်းမှာခဏနေပေးပါအောင်နောက်ပိုင်းမှာလည်းမေးမြန်းစရာရှိပါတယ်အခုလက်တလောကချင်းသတင်းအေဂျင်စီကကိုနော်ဒင်းရှိပါတယ်ကိုနော်ဒင်းကိုနော်ဒင်းကိုတော့ကျွန်တော်ကချင်းကိစ္စအဓိကမေးချင်ပါတယ်ခင်ဗျာဘာလို့ဆိုတော့အခုလက်တလောမှာကချင်းပြည်နယ်ရေးကတော်တော်လေးကိုထိတ်တန့်အားဖြစ်နေတယ်ကချင်းရေးမှာစစ်မအေးတဲ့အခြေအနေတွေကအဲ့တော့အခုဖြစ်နေတဲ့ကချင်းနဲ့မြန်မာအစိုးရကလည်းသူတို့ညီညာရေးကြိုးပမ်းနေတယ်ပြောတယ်ကိုယ်စလေလွတ်တယ်ကချင်ဘက်ကလည်းဆွနစ်နေတယ်ဒီကြားထဲမှာပဲတိုက်ပွဲတွေဖြစ်တယ်လေရင်ထဲမှာတိုက်ခိုက်မှုတွေဖြစ်နေတယ်အဲ့တော့ဒါတွေကကချင်နဲ့မြန်မာကြားထဲမှာအခုဖြစ်နေတဲ့ကိစ္စဘာကအဓိကအခရာလဲဘယ်အချက်ကမပြေမလဲဖြစ်နေရလို့ကိုနော်ဒီယူဆရလဲခင်ဗျဟု
တ်ကဲ့အဓိကကတော့ခဏကိုမင်းစရာပြောတယ်ပြောတဲ့အဲ့ကိစ္စပါနော်ကျွန်တော်အညီအကူဒီပါပဲဗမာနဲ့ကချင်ဆိုတာကနော်အဓိကကတော့ဆိုတော့အဓိကကတော့ဒီအကူဗမာကတော့အကူတို့ကျွန်တော်နော် ဟိုဆိုလို့ရပါတယ်အဓိကအကူဖြစ်တဲ့သူကိုကျွန်တော်ကချင်ညီဖြစ်တဲ့ကချင်အခြားတနေ့တိုင်းဒါတွေကယုံလို့ရပြီလားဗောနော်အဓိကအဲ့ဒီပြဿနာဖြစ်တယ်ဘာကြောင့်လဲဆိုရင်အာနံပါတ်1ချက်ကအဲ့တမိုင်းကိုတူတူနဲ့ကျွန်တော်အာနော်အဖြစ်မှန်တမိုင်းကိုကျွန်တော်ကြည့်လို့ရှိရင်ပြင်လုံးမှာကျွန်တော်ကတိပြုခဲ့တယ်တူတော်လည်းပဲအဲ့ကတိတိုင်းလည်းဖြစ်မလာဘူးဆိုတော့နောက်ပိုင်းလည်းဒီအာဖြင်းနေမှုဒီအမျိုးမျိုးရှိခဲ့တယ်အဲ့အချိန်မှလည်းကျွန်တော်ဒီအာတကယ်ပဲအရေးကောက်ခံဖြစ်တဲ့ဒီဦးနှုတ်အစိုးရရဲ့ပါလီမန်မှာကချင်ခေါင်းဆောင်တွေကအတော်လေးဒီအာကချင်မျိုးသားတွေရဲ့ခွေရည်နဲ့ပတ်သက်ပြီးမှနော်ကိုပိုင်ပြတ်တန်းခွေကိုပိုင်ဦးချခွေရည်နဲ့ပတ်သက်ပြီးမှနော်အတော်လေးအညီနိုင်ရှိနေခဲ့တယ်သူတို့လည်းလည်းမရခဲ့ဘူးဆိုတော့အဲ့နောက်ပိုင်းမှာဒီလက်နက်ကိုင်နောက်ဆုံးကြတော့ဒီလက်နက်ကိုင်ဒီမှာနော်ဒီအာဒေါ်လာကြီးလောက်လာတဲ့အစင်ကိုရောက်လာတယ်အာ1963တုန်းကနေစပြီးမှလေဒီနိုင်ငံရေးရှင်နေဖို့အတွက်ဒီတက်ဆိုင်ရနော်ဒီအဲမြန်မာစုရတွေကိုနော်အာကမ်းလန့်ခဲ့တယ်နိုင်ငံရေးကိုနိုင်ငံရေးရဖြစ်ရှင်ရမယ်အဲတောက်လျှောက်ပေါ့နော်နောက်1980ကျော်အဲ့တော့ပြီးတော့လေဒီအဲ1994မှာဆိုလဲနော်ပြန်ပြီးမှလုပ်ခဲ့တယ
်ဆ
ိုတော့အခုကြည့်လို့ရှိရင်လည်းအဲ့ဒီတောက်လျှောက်အာ KO နဲ့လုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာအဂတိတီတာကဒီအစိုးရဘက်ကဖြစ်နေတယ်နော်ဆိုတော့သူ့ဘက်ကတော့စစ်ရေးလေးဖြစ်နေတယ်အထက်မှငင်းချမ်းရေးလုပ်ရင်းနဲ့စစ်ရေးရဒီအချင်းမျိုးတွေကိုချင်းမုံဝယ်ဆိုတဲ့နော်ဒီဟောပြောတော့ပြောဘူးဒါပေမဲ့လက်တွေကိုအကြည့်လို့ရှိနေအဲ့ဒီပုံစံကိုလုပ်နေတာတွေ့ရတယ်
ဟုတ်ကဲ့ကျွန်တော်နည်းနည်းဖြတ်မိကျင်တာခုနကူမော်လင်းကူနော်လင်းပြောတဲ့ထဲမှာကူပိုင်းပြတန်းခွင့်တွေပါလို့ပါတဲ့ခါကျတော့ကျွန်တော်တစ်ချက်ပဲမိကျင်တာပြီးခဲ့တဲ့ကာလမှာမြို့သားညီလာခံလုပ်တယ်မြို့သားညီလာခံမှာတော့က KI ကလည်းတက်ပါတယ် KI ကလည်းတက်ပါတယ်အဲ့တော့ထွက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေထွက်တဲ့ဒီဖွဲ့စည်းပုံကိုလည်းပြည့်ရတော့ KI ခေါင်းဆောင်ဒေါက်တာတူးကြပဲပြည့်ရတယ်ခင်ဗျအဲ့တော့အဲ့ကာလတုန်းကကိုပြည်လဲခဲ့ရပြည်တကယ်ပြည်လဲခဲ့တာလားတကယ်ပြည်လဲခဲ့လို့ရှိရင်ပြည်လဲခဲ့ရတာလည်းနာခုမှပြန်ပြီးဘလို့ဖြစ်တာလဲ
အကေအဘက်ကတော့သူကလေနော်ဒီအခြေခံဥပဒေကိုအတိုင်းတာခွေရည်အားလုံးကိုအမခံတဲ့အခြေခံဥပဒေရေးဆွဲဖို့အတွက်သူ့အနေနဲ့လေဒီတင်ပြပါလေဒါပေမဲ့တခုမှဟိုလက်ခံပေးမှုမရှိဘူးအဲတူတော်လေးပဲဘာပဲဖြစ်ဖြစ်ပေါ့နော်ဒီအစိုးရတစ်ပေါ်ပေါက်တာရင်နိုင်ငံရေးဆွေးနွေးမဲ့လမ်းစပေါ်လာမှာကိုပချင်းကောင်းဆောင်တယ်နော်ဒီကေအကဒါကိုမျှော်လင့်ပါလေသူတို့လည်းပဲအဲ့လိုလေဖြစ်မလာဘူးဒီတနေ့ချဖို့ပဲเนาะဒီရုပ်ောက်ပွဲနင်းလာတာလည်းမရအဲ့ဒီကိစ္စကိုပဲဒီကပြောတယ်အခုတခုကစဉ်းစားเสียอ่ะเนาะအခုဖြစ်လာတဲ့တိုက်ပွဲကိုကျွန်တော်နည်းနည်းတင်ပြချင်တာကဒီအဲ့ဒီချိန်မှာအခုနိုင်ငံတော်တမ္တအာတင်းစင်ကသူကတမ္တအာဟိုရုပ်ောက်ပွဲမဝင်ခင်เนาะနိုင်ငံတော်ဝန်ကြီးချုပ်ပေါ့ဒီရုပ်ောက်ပွဲအာဒီ2020နော်မှာဆိုရင်သူကအဲ့တလအလိုမှာဒီချင်းပြည်နယ်ကိုသူကအလေပတ်တော်ခဲ့တယ်ဆိုတော့ပူတာအောင်မှာတော်ပြီမှလည်းသူကဒီကချင်တိုင်းသားမျိုးနွယ်ဒီကြားထဲမှာလည်းသူကနော်အချင်းချင်းအဲခိုင်ရန်ဖြစ်ပေါ်ဖို့အတွက်တွေးခွဲတဲ့စကားတွေပြောခဲ့တယ် KIA ကိုကချင်တွေကိုတတ်မေးဆိုရင်နော်လက်နက်တီးပေးမေးဆိုမှပူတာအောင်မှာရှိတဲ့တက်ဆိုင်ရဲ့ကချင်အဲလီဆူတို့ရောင်တို့ကတူအဲ့လိုမျိုးခွဲခြားခဲ့တယ်နောက်ပြီးတော့လည်းမချင်းသားမှာလည်းအဲတက်ဆိုင်ရဲ့ဒီဂျမ်ဖွတ်နဲ့ဒီကချင်ပြည်တို့စစ်ဖွဲ့ဒီအာနော်သူကိုသူ့ဆုံးပြီးမှလည်းဒီ KIO ကနေချာဆောင်တန့်ကိုလက်မခံတဲ့အတွက်အမချာမီမှာသူ့ကိုနော်အချက်တောင်းရှာမှာဒီစံပြအနေနဲ့ဒါချိန်မုံပစ်နေဆိုမှဒီနန္ဒသိန်းစင်ကိုတိုင်နော်အဲဒီစကားတွေနဲ့ပြောခဲ့တယ်ဒါအဲ့လိုပြောတဲ့နောက်ပိုင်းမှာလည်းရုပ်ောက်ပွဲဖြစ်လာတယ်နောက်ပိုင်းမှာတိတ်မကြခင်မှာနော်သူနန္ဒသိန်းစင်အာနာရလာတဲ့နောက်ပိုင်းဟာဒီလိုမျိုးကချင်းတွေနော်တိုက်ပွဲတွေဖြစ်လာတယ်ဆိုကချင်းတွေကတော့မင်းသားနိုင်ငံရဲ့စကားပြောဖို့တိုက်ပြောထားတယ်နော်အဲ့တော့လေပြအစိုးရဘက်ကတော့အဲသူ့ဘက်ကတော့ဒီစစ်ရေးရအသာစီးရထားပြီးမှပဲနော်အဲစကားပြောဖို့အတွက်တနေ့ချဖို့စကားပြောဖို့အတွက်နော်အဲ့ဒီဟာပဲဖြစ်နေတယ်အခုအခြေအနေကြည့်နော်အဲ့ဒါကြောင့်ဒီတကယ်ပဲအဲဒီ KO ဘက်ကတော့နော်ဒီဆွေးနွေးဖို့အတွက်အမေတန်းတော့ကြူဆူတယ်သူတော့လေပြသူ့ဘက်ကတော့စစ်ရေးရအသာစီးရပြီးမှနော်အနိုင်ရထားပြီးမှပဲကျွန်တော်တို့လည်းနေ့ချတဲ့ပုံစံနဲ့ဒီအငင်းချမ်းရေးကိုသူကကပြောချင်တဲ့ဘောဖြစ်တော့အခုချင်းနေချင်းနေဒီဒီငင်းချရေးရဖို့တော့နော်အခုဆိုလို့ရှိရင်ပူပြီးမှဝေးလာနေတယ်ဆိုတဲ့ဟာကိုကျွန်တော်လည်းနေတာမြင်ပါတယ
်ဟုတ်ကဲ့ခုကညီညာကြီးခေါ်တာကဖီအားပေးပြီးညီညာကြီးခေါ်တဲ့ဘောမျိုးယူဆရပါတော့ KIA ဘက်ကကျွန်တော်နောက်ပိုင်းမှာဆက်ပြီးတော့မေးပါမယ်အခုလေးလိုက်ပေါ်မှာတော့ရှင်ချို့လည်းရှိလို့ပါအရင်ဆုံးတော့ကျွန်တော်တို့ဟိုဟာအာဒီ သရရှင်တူကနေပြီးတော့သူအတန်ဖိုင်ပေးပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်။ဥမျိုးမင်းထွန်းမှာမနက်လာဥမျိုးမင်းထွန်းအတန်လေးဖွင့်ပြအောင်
။ဟုတ်ကဲ့ကျွန်တော်နိုင်ငံဒီဒီမိုကရေစီခီးချင်းမှာပေါ့လေ။ဒီလက်နက်ကိုင်တိုင်းသားအဖွဲ့တွေရှိသည်မရှိသည်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်သဘောပြောရမယ်ဆိုရင်တော့မရှိသည်လို့ထင်ပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံတော်မှာကဟိုဝလက်နက်ကိုင်တိုင်းသားတွေဆိုတာအများကြီးပဲလေ။အဲထုံးနေသူကပဲကျွန်တော်ဒီမှာဟိုနေသားမှာရှိနေတဲ့အခုကျွန်တော်လောလောဆယ်မှာကျွန်တော်တွားလာနေတဲ့ကချင်ပြည်နယ်မှာဆိုရင်လည်းပဲ9ဘွဲ့လောက်ရှိတယ်ပေါ့လေ။အဲ့တော့ကျွန်တော်ပြည်သူလူထုတွေအနေနဲ့ကတွားတယ်လာတယ်ဟိုကကုန်းတွဲတယ်ပေါ့နော်။အဲ့ဒီမှာမှဘလို့ဖြစ်တယ်လဲဆိုတော့ကျွန်တော်ကအစိုးရကအဲဟိုနိုင်ငံတော်မှာပေါ့နော်တရားဝင်အခွန်ဆောင်မှုကတွားတင်တွားထိုက်တဲ့ဟာတွားပါတယ်။ဒါပေမဲ့ဒီလက်နက်ကိုင်တိုင်းရင်းသားတွေကလည်းဘလို့ပဲဘလို့ပေါ့လေလက်နက်ကိုင်အဖွဲ့ဆိုတာကတော့ဒီနေကြားဆောင်လည်းပါတာပေါ့လေ။အကုန်လုံးကသူတို့ကလည်းဒီတိုင်းပဲပေါ့ကျွန်တော်တို့ဟိုပါပေါ့သူတို့လည်းဆိုရတရားနေနဲ့ကျွန်တော်ကဘယ်လိုခေါ်မလဲဟိုပြီးရကန်းရတာပေါ့နော်အဲလိုတောင်းတဲ့ခံနေပေါ့နော်အဲ့အတွက်ဘာပဲပြောပြောဒီလက်နက်ကင်တိုင်းသားတွေရှိနေတဲ့ဟိုလက်နက်ကင်အဖွဲ့စီးတွေပေါ့နော်အကုန်လုံးရှိနေတယ်ဆိုရင်တော့ဟိုရှေ့လျှောက်ကျွန်တော်နိုင်ငံတော်ကြီးကမတည်ငြိမ်နိုင်ဘူးဟိုရုပ်တရက်ထပ်ပေါက်ကွဲပြီးတော့မှပြည်တွင်းငြိမ်းချမ်းရေးပြုကွဲနိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒါကြတော့ဦးမျိုးမင်းထွန်းသူ့ရဲ့အမြင်ကိုတင်ပြသွားတာဖြစ်ပါတယ်။သူစီးပွားရေးသမားဖြစ်မယ်လို့ယူဆပါရတယ်။နောက်တစ်ခုလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျာ။ထိုင်းနိုင်ငံပါဦးမင်းထွတ်ပါဦးမင်းထွတ်ကြားရမယ်ထင်ပါတယ်။ဦးမင်းထွတ်ကစစ်မှုထမ်းဟောင်းလို့သိရပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကြားပါပြ
ီ။ဟုတ်ကဲ့ဦးမင်းထွတ်ဆွနွေးချင်တာကိုတော့တူတူလေးနဲ့ဆွနွေးလို့ရပါတယ်။မေးမြန်းချင်လဲသက်ဆိုင်ရာပုဂ္ဂိုလ်ရှိပါတယ်
။အကျွန်တော်အနေနဲ့ခင်ဗျာဒီလိုတင်ပြချင်တယ်ခင်ဗျာ။လက်နက်ကင်တပ်ဖွဲ့ဆိုတာလေတိုင်းရင်းသားအစုအဖွဲ့လိုက်တော့ကျွန်တော်တို့မချစ်တည်ဘူးလို့ယူဆတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့ကာလတစ်ချောင်းလုံးတော့ပေါ့နော်။ဟိုဒီတိုင်းနာတပ်ဖွဲ့တွေလည်းကိုလုံးကတီးကြလဲရှိခဲ့ဘူးတဲ့ကျွန်တော်အမြင်ပါတော့အားလုံးလက်နက်ကင်တပ်ဖွဲ့တွေအားလုံးကတိုင်းနာတဲ့ဒန်းတူပဲလေပမာလဲဒန်းတူပဲဒန်းတူညီညနဲ့အခွေးတူညီတဲ့နေသားမျိုးနဲ့တော့ဒီတောင်စုတက်မတော်အနေနဲ့ပဲအစုအဖွဲ့လိုက်သူကဒန်းတူညီညတော့ရှိတယ်နေတော့ကျွန်တော်ယူဆတယ်ခင်ဗျာ
ဟုတ်ကဲ့ဦးမင်းထွတ်ကျေးဇူးပါခင်ဗျာကျွန်တော်ဦးတမောင်တန်းကိုအလှည့်ပေးချင်ပါတယ်ဦးတမောင်တန်းခုနဆွနွေးသွားတဲ့ဆွနွေးသွားတဲ့ကိစ္စတွေကတော့အဓိကဒီတနိုင်ငံနိုင်ငံတစ်ခုမှာတက်တစ်ခုလည်းရှိရေးပေါ့အခုကလက်နက်ကိုင်အဖွဲ့စည်းတော်များရှိနေတဲ့ချင်းတွေလည်းဖြစ်နေအောင်ဖွဲ့စည်းပုံရကွင်ဒီဦးတမောင်တန်းအဲ့ဦးတမောင်ဆရာဦးတမောင်တန်းအဲ့ဖွဲ့စည်းပုံရဆိုရင်ဒီချင်းတွေနဲ့ပတ်သက်လို့ဘယ်လိုဖြည့်ရှင်းပေးနိုင်မလဲအခုလက်ရှိအနေအထားပြစ်ခတ်ရဆေးရေးယူထားတဲ့အနေအထားမျိုးပဲရှိသေးတာ哦
ဟုတ်တယ်ဟိုရေပူရအားဖြင့်တော့နိုင်ငံတွေကတက်မလို့တစ်ခုရဲ့မှာပဲရှိတယ်အဲ့တက်မလို့ကဘုံဆိုးရရဲ့အောက်မှာပဲရှိရပါပဲအဲ့တော့ဘယ်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံချီကဥပဒေဝဲတိတိဒီတိုင်းမှာကျွန်တော်တို့တွေ့ရတယ်လေမဟုတ်လို့ရှိရင်အတိုင်းပြည်ကငြိမ်းချမ်းရေးတည်ငြဲဖို့လည်းခက်ပါတယ်ဆိုတော့အဲနေချားဆောင်တက်လို့ကျွန်တော်တို့ပြောတဲ့အခါမှာလည်းနေချားဆိုတာကတိုင်းငံလုံးရဲ့နေချားကိုစောင့်တာပါဒီနယ်တစ်ခုချင်းစီရဲ့နေချားကိုစောင့်တဲ့တက်မျိုးမဟုတ်ပါဘူးဒါလည်းနည်းနည်းဝေဝါးစရာရှိပါတယ်နေချားဆောင်တက်တကယ်လို့နေချားဆောင်တက်ဟာဒီနယ်တစ်ခုရဲ့နေချားကိုစောင့်မဲ့တက်ဖြစ်နေအတိတ်ပဲဖွင့်မယ်ဆိုလို့ရှိရင်ဒါအဲပြည်နယ်တက်မတော်ထူထောင်ရရောက်ပါတယ်ဒါဖွဲ့စည်းပုံရလက်ခံနိုင်စရာအကြောင်းလုံးဝမရှိပါဘူးနိုင်ငံတကာလည်းလက်ခံကြနိုင်မယ်မဟုတ်ပါဘူးဒါကအင်တာအန်ရဲ့ကြီးတဲ့အနေအထားကိုရောက်ပါတယ်ဒါခွဲထွက်ရေးကိုဥတီတယ်လို့လည်းယူဆလို့ရနိုင်ပါတယ်အဲကျွန်တော်ပတင်းနေမှာကချင်နဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်တို့ရေးကြတဲ့အခါမှာတချို့နိုင်ငံခြားမီဒီယာတွေက separatist ခွဲထွက်ရေးတပါးတွေဆိုပြီးရေးတာရှိပါတယ်ဒါနဲ့ကျွန်တော်မမရရဆရာဦးကျော်စံတောင်းကျွန်တော်မေးကြည့်ပါရဲဆရာဒီသတင်းတွေရေးနေတာလွဲနေတယ်။ဘာကြောင့်ဒီနိုင်ငံခြားမီဒီယာတွေကနေခွဲထွက်ရေးသမားတွေလို့ကချင်း KIO ကိုပြောနေရတာလဲလို့ကျွန်တော်မေးတဲ့အခါမှာဆရာဦးကျော်စံတောင်းကသူ့ရဲ့အကြအမြင်သူသိကြုံရတဲ့အတွေ့အကြုံရသူကဘယ်လိုထောက်ပြလဲဆိုတော့ကချင်း Independence Organization ဆိုတဲ့နာမည်မှာက Independence ဆိုတဲ့စကားလုံးပါတယ်။ဒါကြောင့်ဒါဟာနိုင်ငံတကာမှာလည်း Independence ဆိုပြောရင်ဒါခွဲထွက်ရေးကိုရည်စူးပြီးပြောတာဖြစ်တယ်ဒါကြောင့်မို့လို့ခွဲထွက်ရေးသဘောတဘောရှိတယ်ဆိုရင်နိုင်ငံတကာမီဒီယာတွေကအဲ့လိုရေးကြတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဆိုတော့ကျွန်တော်တို့ကနေချားဆောင်တက်ဖွဲ့ရမယ်ဆိုလို့ရှိရင်လည်းနေချားဆိုတာဘာလဲဆိုတာကိုတိတိကျကျကိုယ်ပဲပြပြဖြစ်ဖို့တော့လိုနေမှာထင်ပါတယ်အဲခုနရွှေရည်သွားတယ်လို့ပါပဲကျွန်တော်တို့ပြည်တော်စုတက်တခုလည်းအောက်မှာရှိဖို့လိုတယ်ဒါတစ်ချက်ပေါ့လေဒုတိယတစ်ချက်ကျွန်တော်တို့ပဋိပက္ခကိုဖြည့်ရှင်းရတဲ့လူတွေရှင်နေတာကနော်စစ်ဆန်တဲ့နိုင်ငံရေးပေါ့ကျင်းစစ်ရှိနေတဲ့တကြောင်စစ်တပ်ကပူကြီးလာတယ်စစ်တပ်ရဲ့ဩဇာကပူကြီးလာတယ်ဒါကြောင့်မို့အချမ်းဖက်နေနေပြီးဖြည့်ရှင်းမယ်ဆိုတော့ဖြည့်ရှင်းရေးပုံစံတွေကိုပို့ပြီးသွားတတ်တယ်ဒါကြောင့်မို့နိုင်ငံတစ်ခုကပဋိပက္ခတွေကထွက်ချင်လို့ရှိရင်စစ်ဆန်တဲ့နိုင်ငံရေးတဲကနေထွက်ဖို့နံပါတ်1အရေးကြီးတယ်အဲ့ဒီအတွက်အဖြစ်ခရက်ဆက်ရေးနဲ့နောက်ခုနလက်တကိုင်တက်တွေမရှိအောင်လို့ကျွန်တော်အတားဖိုင်နဲ့ဆွေးနွေးသွားတဲ့ပုံကိုဆွေးနွေးတယ်လို့ပဲအဲ့ဒီလိုဖြစ်တာပူကြီးကောင်းတယ်လို့ညာရှင်တွေကပြောကြပါတယ် ဒီလိုဆိုလည်းအတွက်ကြောင့်မတရားမှုတွေဖြစ်ရှင်းသွားမလားဆိုမဟုတ်ပါဘူးရှင်တွေကတော့တဖြည်းဖြည်းသွားရမှာပါအဲ့တော့ရွေးချယ်စရာနှစ်ခုရှိပါတယ်မတရားမှုအပေါင်းစစ်ပွဲမတရားမှုအပေါင်းစစ်ပွဲမယ်ဒီနှစ်ခုပါပဲအစိုးရကမတရားမှုတွေမရှိဘူးလို့ပြောနေတာမဟုတ်ပါဘူးမတရားမှုတွေအတွက်ရုံးကန်လှုပ်ရှားတဲ့ပုံစံတွေရှိရမှာပါဒါပေမဲ့စစ်ပွဲနဲ့တော့မရုံးကန်လှုပ်ရှားသင့်ဘူးလို့ဒီကဖြစ်ရှင်တဲ့သူတွေကဒီလိုပြောတာလဲကျွန်တော်ဖတ်ရပါတယ်ဒါတွေကလည်းစဉ်းစားစရာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါလေးနဲ့ပတ်သက်လို့ကိုဇေယျဆွေးနွေးပြလို့ရမလားမတရားမှုအပေါင်းစစ်ပွဲနဲ့မတရားမှုအပေါင်းစစ်ပွဲမဲ့ဆိုတဲ့စကားလုံးစစ်ပွဲနဲ့ဒီမတရားမှုကိုရှင်းလို့မရဘူးကိုယ့်ရဲ့ဟွာကိုတွားလို့မရဘူးလက်နက်ကင်လှူရှာမှုနဲ့တွားလို့မရဘူးဆိုတဲ့ဟာပေါ့နော်မတွားသင့်ဘူးဆိုတဲ့အယူဆပေါ့ကိုမင်းဇေယျဘယ်လိုယူဆပါလဲခင်ဗျာ
ဟာအင်္ဂလာကောင်းတယ်ပါဘောအင်္ဂလာကောင်းတဲ့စကားပေါ့ဗျာဒါပေမဲ့ကျွန်တော်ယုံကြည်တယ်ကွာသိလားမတရားမှုကိုစစ်ပွဲနဲ့ဖြေရှင်းလာရမယ်လို့ယုံကြည်တဲ့လူမရှိဘူးလို့ကျွန်တော်ယုံကြည်တယ်လားသိလားဘို့တော့မတရားမှုကိုစစ်ပွဲကလွဲလို့ဖြေရှင်းလို့မရဘူးလို့ယုံကြည်တဲ့လူရှိနေတယ်ဆိုရင်အဲ့ဒီယုံကြည်တဲ့လူတွေကိုမတရားမှုကိုစစ်ပွဲနဲ့ဖြေရှင်းမှမလိုပါဘူးဗျာမတရားမှုတွေကိုပြန်ဆောင်ဆွေးနွေးမှုနဲ့ကျေကျေလို့ရပါတယ်လို့လုံးချီလို့တဲ့ထောက်တာလုံးချီလို့တဲ့အဖြစ်မူနဲ့လုပ်မယ်ဆိုရင်ဒီမတရားမှုမှာပုဂ္ဂိုလ်ဟာစစ်ပွဲနဲ့မဖြစ်ရှိမှုလို့ကျွန်တော်ယုံကြည်တယ်ဗျ။အဲ့လိုဆရာကျွန်တော်ပြောချင်တာကဗျာ။ကျွန်တော်မြန်မာနိုင်ငံမှာခုဖြစ်ပေါ်နေတဲ့ဒီကိစ္စတနည်းအားဖြင့်ဒီစလိုက်ချုပ်သွားတာနေပြီးတော့လူလာရင်ရခဲ့ပါတယ်လို့ပြောပြီးတော့ကျွန်တော်ကတော့ရောက်ခဲ့တဲ့ခေတ်ကစပြီးတော့ခု65နှစ်ရှိသွားပြီ။ကျွန်တော်ကစပွဲလေး။မင်းရောဟုတ်ဘူး။စပွဲလေးဖြစ်ရှင်းချင်လို့ဖြစ်ရှင်းနေတာလို့ကျွန်တော်မယုံကြည်ဘူးဗျ။အေးမတရားဟုတ်ကောပြန်ဆောင်ဆုံးနေမယ်။ခုနိုင်မယ်။အပြင်းကိုလုံမယ်လို့စိုးစားခဲ့တယ်။ဖြစ်ရှင်းရတယ်။ဘို့တော့ဖြစ်ရှင်းလို့မရလို့ကိုလိုတင်တဲ့ပုံစံမဖြစ်လာလို့စစ်ပွဲနဲ့ဖြည့်ရှင်းတယ်လို့ပဲကျွန်တော်မြင်တယ်။အဲ့တော့ကျွန်တော်ပြောချင်တာကမတရားမှုကိုစစ်ပွဲနဲ့ပဲဖြည့်ရှင်းမယ်ဆိုတဲ့လူတွေကအစိုးရတမားတွေပါ။အကြမ်းဖက်တမားတွေပါ။ကျွန်တော်ခံရပါကလက်ရှိကျွန်တော်မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီလူစစ်ကတိုင်းရင်းသားတွေတောင်းဆိုနေတာကကိုယ်ကကျွန်မကိုဖန်ပြီးရပါ။သူဆောင်ဆွေးနွေးရပါ။နိုင်ငံရေးရအခြေစားရေးပါ။အဲ့ဒီပေါ်မှာစစ်ပွဲနဲ့ဖြည့်ရှင်းပါကိုဒီမှာမလို့လာပါဘူးကျွန်တော်ယုံကြည်တယ်ဗျာလက်ရှိမြန်မာကမ္ဘာတော်ကတော်တော်သားတွေကစသူတို့မယုံကြည်ပါဘူးဒါပေမဲ့ဖြစ်နေပါတယ်အခုဒီလဲကျွန်တော်မငြိမ်းချမ်းနေပါဘူး
ကျွန်တော်လေလိုက်ပေါ်မှာတော့ရှင်နောက်တူဦးလေးရောက်နေလို
့ဟုတ
်ဟုတ်ကဲ့ကိုကျော်မရတာကိုကျော်မရတာဘင်္ဂလားဒေ့ရှ်နိုင်ငံအထက်မှာလေကိုကျော်မရတာတူတူလေးဆွေးနွေးပြပါခင်ဗျာကျွန်တော်အချိန်လဲစီကံနေလို့ပ
ါကျွန်တော်အခုဒီကနေ့ဆွေးနွေးပွဲနဲ့ပါသက်လို့ကောင်းစဉ်နှစ်ခုကိုတွေ့ရပါတယ်တစ်ခုကတော့အပြစ်ခရစေရင်နဲ့ညီချင်ရဲ့ကိစ္စနောက်တစ်ခုကတော့တမတော်တစ်ခုတွေ့တာရှိရမယ်ဆိုတဲ့ကိစ္စဆိုဒီကိစ္စမှာပထမအနေနဲ့ကျွန်တော်ပြောချင်တာကအခုကရှင်မှာဖြစ်ပေါ်နေတဲ့မြို့ပြစစ်ပွဲတွေဟာတော်တော်ကိုအရေးကြီးနေတယ်ကျွန်တော်တို့တတိုင်းပြည်လုံးအတွက်အရေးကြီးပါတယ်ဒီတော့ဒီကရှင်စစ်ပွဲကိုရပ်တန့်စေဖို့အတွက်မလုပ်ရမလဲဆိုရင်ကရှင်ကတောင်းဆိုထားတဲ့တမတော်သားတွေဟာငခုနေရာကိုစုပစ်မယ်အပြစ်ခရစင်းမယ်နောက်ပြီးတော့နိုင်ငံရေးစကားပြောမယ်အဲ့ဒါလိုလုပ်ရင်ကျွန်တော်တို့ကရှင်စစ်ပွဲဟာရပ်တန့်နိုင်ပါတယ်ဘာမအစိုးရကတော့အစိုးရစစ်တပ်တွေကတော့တစ်ဖက်ကလည်းစိုးရိမ်နေတဲ့အကြောင်းတွေရှိပါတယ်
ဟုတ်ကဲ့ခုကျွန်တော်တို့နောက်ထပ်စက္ကန့်30လောက်ပဲစက္ကန့်30လောက်ပဲရပါတော့မယ်ခင်ဗ
ျနောက်တစ်ခုကတမတော်တမတော်ကိစ္စပါတပါမနိုင်ငံတိုင်းမှာတမတော်တစ်ခုတည်းသာရှိရမယ်ဆိုတော့ theory ဟာအဲ့ဒါရှိပြီးသားအလုံးကြီးရှိပြီးသားဖြစ်ပါတယ်ဒီတော့ဒီအစိုးရကဖွဲ့စည်းထားတဲ့တမတော်ဟာသနစ်တကျဥပဒေအရတမတော်ဖြစ်နေမယ်ဆိုရင်ပြည်သူအမျှချစ်တဲ့တမတော်ဖြစ်ပါလိမ့်မယ်။သို့မဟုတ်ပါကတမတော်ရောက်တဲ့နေရာမှာလူခွင့်ရဖောက်ဖြစ်မှုတွေအများကြီးဖြစ်ပေါ်လာမယ်ဆိုရင်ခုမှုချုံမှုတိုင်းမှုခိုင်းမှုမတင်ဟုန်စားတရားချင်းအရာတွေဖြစ်လာပြီဆိုရင်အဲ့ဒီမှုခင့်တွေကိုဥပဒေကြောင့်အရာခုခံတိုင်းတဲ့အလားအလာမရှိတဲ့အခါရှိတဲ့ဒေသဆိုင်ရာနိုင်ငံရေးသမားတွေလုံးဆောင်တွေကလည်း
ရရလက်နဲ့ကိုဆွေးကံပြီးတော့တတ်မတော်ဘူ
း။ဟုတ်ကဲ့အဲ့လောက်ဆိုရပါပြီဦးကျော်မရတာခင်ဗျာ။ဦးကျော်မရတာလူရင်းရောက်ပြီလို့ထင်ပါတယ်။ကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်လဲဆီသွားလို့ပါ။အဓိကဒီလက်ရှိမြန်မာနိုင်ငံပြည်ရင်းကြီးညိုင်းနဲ့ပတ်သက်လို့ကပြောမဆုံးနိုင်ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့နောက်ပိုင်းမှာလဲကျွန်တော်ဆွေးနွေးဖို့ရှိတော့ဖိတ်ခေါ်ပါမယ်။အဓိကပါဝင်ဆွေးနွေးပေးတဲ့ဆရာဦးတင်မောင်တန်း၊ကိုမင်းစီယာ၊ကုနော်ဒင်းအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒိုင်းလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပါခင်ဗျာ။